in Burmese.
Mingla nya jan ma shin 2020 ပြည်နှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမှတ်မှားစစ်ဆင်အောင်နဲ့တူချိန်ကြားပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ပတ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ5580ရှိပြီးတော့ဒီထက်ကအများစုဖြစ်တဲ့5054ယောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ရန်နိုင်ငံဘက်ဒက်မြို့ကညမောက်တပ်ဖွဲ့တွေခြေစိုက်တဲ့စစ်ခြေစိုက်စခန်းဒီနေ့မနက်ပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်ခြင်းခံရရပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးမကူးစောင့်ကြည့်ထားတဲ့တရုတ်နိုင်ငံကနေပြန်ခေါ်လာတဲ့ကျောင်းသားကျောင်းသူတွေနေကောင်းကျန်းမာစွာနဲ့အိမ်ပြန်နိုင်ကြပြီဆိုတဲ့အကြောင
်းကွာရန်တီးလုပ်ထားတဲ့ဝင်မြောက်ပြန်လာတဲ့ကျောင်းသား59ယောက်သူတို့ကိုစောင့်ကြည့်ပြည့်စုံနေတဲ့ကျန်းမာရေးဝန်ထမ်း3ယောက်ပေါ့နော်ဒါဆို62ယောက်ပြည်ရန်ကုန်ဝေဘာစီစေယုံပ
ါကူးဆက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတဦးနဲ့ VOA ရဲ့ဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုနားဆင်ကြရမှာဖြစ်သလိုသတင်းပတ်စင်ကန်တာတွေဖြစ်တဲ့မြမအရေးဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တခါမြမပီကပေးစာကန်တာအစားမှာတော့ချစ်သူများနဲ့အထူးအစီအစဉ်တေကန်တာနဲ့အတူထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ကြပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမပြစီအောင်တို့ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တရုတ်ဆိုးရွားဘက်ကတုံ့ပြန်တဲ့နေရာမှာတရုတ်သမ္မတရှီကျင်ဖင်ဟာအစောပိုင်းကတည်းကပါဝင်ခဲ့တယ်လို့တရုတ်ဆိုးရွားဘက်မီဒီယာတွေကစနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။သမ္မတရှီဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကာကွယ်ထိန်းချုပ်ဖို့လုပ်တဲ့နေရာမှာလူတွေထင်ထားရတဲ့စော်ပြီးလုပ်ခဲ့တာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖေဖော်ဝါရီ3ရက်နေ့ကသူပြောခဲ့တဲ့မိန့်ခွန်းကိုတရုတ်ဆိုးရွားဘက်မီဒီယာကဖော်ပြခဲ့တာပါ။တရုတ်နိုင်ငံမှာအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအပေါ်မှာကိုင်းတွဲဖြစ်ရှင်းမှုတွေနဲ့ပတ်သက်ပြီးတော့တရုတ်အာဏာပိုင်တွေဟာကြီးကျယ်ဝေဖန်ခံနေရပါတယ်။တရုတ်သမ္မတရှီကကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့အတွက်ပြီးခဲ့တဲ့ဇန်နဝါရီလကညွှန်ကြားချက်တွေထုတ်ပြန်ခဲ့သလိုဟူဝေပြည်နယ်ကိုလည်းပိတ်ပစ်ဖို့အမိန့်ပေးခဲ့ပါတယ်။တရုတ်သမ္မတရဲ့မိန့်ခွန်းကိုထုတ်ပြန်လိုက်ပေမဲ့လည်းဒီရောဂါနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးမိန့်ခွန်းထုတ်နေတာတွေကတော့ရက်တက်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။အခုဆိုရင်တော့တခွဲကအတီးပြုချက်တွေအရကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံသူရေအတွက်ဟာ5580ရှိပြီးတော့ဒီထက်ကအများစုဖြစ်တဲ့5054ယောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကစနေနေ့နောက်ပိုင်းမှာပြောလိုက်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူရေအတွက်ဟာ1529ယောက်ရှိပြီးတော့ဒီထက်က1506ယောက်ကတရုတ်နိုင်ငံမှာဖြစ်တယ်လို့ WHO ကပြောပါတယ်။ကျောင်းနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်142ယောက်ရှိပြီးတော့နောက်ထပ်ရောဂါကူးစက်ခံထားတဲ့သူ6800ကျော်ရှိတယ်လို့လည်းပြောပါတယ်။ဒါကြောင့်အခုဆိုရင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်းဟာ1900လောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့အနီးယိုကိုဟာမာစိတ်ကမ်းမှာတီးခြားခွဲပြီးတော့စိုက်ကပ်ထားတဲ့ Diamond Princess စင်ခန်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူ355ဦးရှိသွားပြီလို့ဂျပန်နိုင်ငံကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။သင်္ဘောပေါ်မှာပါတဲ့ American နိုင်ငံသားခရီးသည်တွေကိုလေရင်လွတ်ပြီးတော့ပြန်ခေါ်မယ်လို့ American အစိုးရတာဝန်ရှိသူတွေကပြင်ဆင်နေတုန်းမှာအခုလိုယောဂါကူးစက်တဲ့အရေးအတွက်တိုးလာတာပါ။သင်္ဘောပေါ်မှာပါတဲ့သူ့နိုင်ငံသား330ကိုလည်းလေရင်နဲ့ပြန်ခေါ်ဖို့ဟောင်ကောင်ကပြောထားတယ်လို့ပြောပါတယ်။ကနေဒါကလည်းအလားတူတောင်းဆိုထားပါတယ်။အခုထိခရီးသည်1200ကျော်ကိုစစ်ဆေးပြီးတော့355ဦးယောဂါကူးစက်ခံထားရတယ်လို့ကျန်းမာရေးဝန်ကြီးကတ်ဆူနိုဘူကာတိုက NHK သတင်းမှပြောထားတာပါ။ဒီအပျော်စီးသင်္ဘောပေါ်မှာနိုင်ငံပေါင်း90ကျော်ကခရီးသည်3900ကျော်နဲ့သင်္ဘောအမှုတန်းတွေပါဝင်ပါတယ်။ဂျပန်ကိုမရောက်ခင်ဟောင်ကောင်မှာဆင်းနေခဲ့တဲ့အမျိုးသားခရီးသည်တဦးမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတာကိုတွေ့ခဲ့ရပြီးတဲ့နောက်ဂျပန်စိတ်ကမ်းကိုသင်္ဘောဆိုက်ကပ်ခဲ့တဲ့ February 5ရက်နေ့ကလေးကဒီသင်္ဘောကိုယိုကိုဟာမာစိတ်ကမ်းမှာတီးခြားခွဲပြီးတော့ဆိုက်ကပ်ဆောင်ကြည့်နေတာဖြစ်ပါတယ်။
ဟောင်ကောင်ကတချို့အဆောက်အုံတွေကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့သူတွေကိုတီးတန့်ခွဲထုတ်ပြီးထားတဲ့နေရာတွေလှုပ်လာနေတဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ဒေသခံရာပေါင်းများစွာဟာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာတရုတ်စိုးရအပေါ်မချေနှက်တဲ့သတင်းဘက်ကဆန္ဒပြပွဲတွေလနဲ့ချီဖြစ်ပွားခဲ့ပြီးတော့အခုလိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကဆန္ဒပြတဲ့သူတွေအတွက်နောက်ထပ်ရင်ဆိုင်နေရတဲ့ပြဿနာတစ်ခုလည်းဖြစ်လာနေပါတယ်။ဟောင်ကောင်မှာဒီကနေ့မိုးရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူ100လောက်ဟာ ဖိုတန်ခရိုင်မှာလမ်းနေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီခရိုင်မှာအသက်တိဆောက်ထားတဲ့လူနေအိမ်အဆောက်အုံတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေကိုတီးတန့်ခွဲကြပြီးထားဖို့နေရာဖြစ်အနာပိုင်တွေဘက်ကစီစဉ်နေတာဖြစ်ပါတယ်။အစိုးရဘက်ကဒီအင်အားစီမံကိန်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေကိုခွဲတီးတန့်ခွဲထားတဲ့နေရာဖြစ်လုပ်မယ်ဆိုတာကိုဒေသခံတွေနဲ့မတိုင်မြင်ခဲ့သလိုဒီအင်အားစီမံကိန်းကိုလည်းဘလောက်ကြာကြာအသုံးပြုမလဲဆိုတာကိုမသိတဲ့အတွက်ဒေသခံတွေဒေါသထွက်ခဲ့ကြတာဖြစ်တယ်လို့အဲ့ဒီအင်အားအဆောက်အုံစီမံကိန်းတင်မှာနေမဲ့အသက်38နှစ်အရွယ်အမျိုးသမီးတူကပြောပါတယ်ဒါပြင်ဟောင်ကောင်ကတခြားခရိုင်တွေမှာလည်းဆန္ဒပြတဲ့သူတွေဒီကနေ့စုဝေးဆန္ဒပြခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းဟာသူ့ကွယ်လွန်သူသူ့ဖခင်ခေါင်းဆောင်ဟောင်ကင်ဂျုံအီရဲ့မွေးနေ့အထိမ်းအမှတ်ဖြစ်ဖခင်ဖြစ်သူနဲ့အဖိုးဖြစ်သူရုပ်လောင်းတွေထားရှိတဲ့ပျုံယန်းမြို့ခမ်ဆူဆန်နန်းတော်ကိုဒီကနေ့တွားရောက်ကာဘရဝပြုခဲ့ပါတယ်။မြောက်ကိုရီးယားမှာခေါင်းဆောင်ဟောင်နှုတ်ကွယ်လွန်တဲ့နေ့နဲ့သူ့မွေးနေ့တွေကိုရုံးပိတ်ရဲ့အဖြစ်သတ်မှတ်ထားတာပါ။လွန်ခဲ့တဲ့3ရက်ကနှစ်သက်ကူပွဲတော်ကိုတက်ရောက်ပြီးတော့ခေါင်းဆောင်ကင်ဂျုံအွန်းဟာအခုလိုပြည်သူရှေ့မှောက်ကိုပြန်ပြီးတော့ထွက်လာတာပါ။အိမ်နီးချင်းတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားနေတဲ့အတွက်တရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့ခရီးသွားလုပ်ငန်းတွေကိုလည်းမြောက်ကိုရီးယားကပိတ်ပင်ထားပါတယ်။ပြင်ပကဝင်ရောက်လာတဲ့တန်တရားရှိလူနာတွေကိုစောင့်ကြည့်ကာလကိုလည်းရက်30အထိတိုးမြှင့်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြောက်ကိုရီးယားမှာအရေးပေါ်အစည်းအဝေးတွေပြုလုပ်နေတာကိုလည်းနိုင်ငံပိုင်သတင်းတွေမှာဖော်ပြပါတယ်။အများပြည်သူသွားလာတဲ့နေရာတွေဖြစ်တဲ့ဆေးရုံကျောင်းပူရာရုံစတဲ့နေရာတွေကိုလည်းပိုးသက်စေဖြန့်တဲ့ဓာတ်ပုံတွေကိုသတင်းတွေကဖော်ပြပါတယ်။မြောက်ကိုရီးယားမှာကျန်းမာရေးစနစ်အားနေတဲ့အတွက်အရင်ကလည်းအခုလိုကူးစက်ရောဂါတွေမပြန့်ပွားအောင်ကာကွယ်တားဆီးတာမျိုးတွေလုပ်လို့ရှိပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းလေးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ယူရိုနိုင်ငံဘက်ဒက်မြူကအမေရိကန်ဦးဆောင်တဲ့ညမောင်းတက်တီအခြေဆိုင်တဲ့ဆွေးချီတဲ့ခန်းဒီကနေ့မနက်ပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်ခြင်းခံရပါတယ်။ဘက်ဒက်မြူ Green Zone ကအမေရိကန်တန်ရုံသားမှာဖြစ်ပေါ်ခဲ့တဲ့ဒီတိုက်ခိုက်မှုတွေမှာတယောက်မှတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ညမောင်းတက်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။ဒီတိုက်ခိုက်မှုဟာအခုလက်တော်ညမောင်းတက်ဖွဲ့တွေပေါ်မှာပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေကနောက်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုချိန်ထိဘယ်သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ပြောဆိုခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကတော့အီရန်စစ်တပ်ကဩဇာချီမာတဲ့စစ်ဗိုလ်ချုပ်ကာဆမ်ဆူလေမာနီကိုအမေရိကန်ကအီရန်နိုင်ငံဘက်ဒတ်မြို့မှာလေကြောင်းကနေအဝေးထိန်း drone နဲ့တိုက်ခိုက်ပြီးတော့တုံ့ပြန်ခဲ့ပါတယ်။အဲ့နောက်ရပိုင်းတွင်းမှာပဲအီရန်နိုင်ငံမှာရှိတဲ့စစ်ချီတဲ့ခန်းတွေကိုအီရန်ဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ရကြောင်းအမေရိကန်တပ်ဖွဲ့ဝင်တချို့ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
ကာလရှိကြပြည်တွင်းစစ်ဖြစ်နေတဲ့လေပြားနိုင်ငံပေါ်မှာလက်နက်ရောင်းချတာကိုပိတ်ပင်ဖို့နဲ့အပြစ်ခတ်ရက်ဆဲသွားဖို့အတွက်ဆက်လက်တိုက်တွန်းမှုနိုင်ငံပေါင်း10နိုင်ငံကျော်ကနိုင်ငံညာရေးဝန်ကြီးတွေနဲ့ထိပ်တန်းအရာရှိတွေဂျာမနီနိုင်ငံမြူနိခ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်ပြင်ပကစီရေးထောက်ပံ့တွေကိုဖျက်တောက်ထားဖို့တွန်းအားပေးလှုံ့ဆော်သွားဖို့လည်းဒီလုံခြုံရေးညီနိုင်ဆွေးနွေးပွဲဘီဘက်မှာကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဂျာမနီနိုင်ငံတို့ဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ19ရက်နေ့ကဂျာမနီနိုင်ငံဘာလင်မြို့မှာနိုင်ငံခေါင်းဆောင်တွေကြားသဘောတူတဲ့စာချုပ်ကိုချိုးဖောက်ပြီးတော့လေပြားကိုလက်နဲ့ရောင်းတာတွေရှိတဲ့အတွက်တိုက်ခိုက်မှုတွေကိုပိုပြီးအရှိန်မြင့်အောင်တွန်းအားပေးရရောက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောတာပါလေပြားနိုင်ငံမှာလေပြားကောင်းဆောင်မိုမာဂဒါဖီတည်ဆုံပြီးကလေးကမတည်ငြိမ်မှုတွေနဲ့ကြုံတွေ့နေရပါတယ်မြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာရဲ့ LNA တပ်တွေကဆစ်ဆင်ခဲ့တဲ့နောက်ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာလေပြားနိုင်ငံကအခြေအနေတွေဟာပိုပြီးတော့တင်းမဆိုးဝါးခဲ့ပါတယ်ကုလသမဂ္ဂအတိမတ်ပြုလေပြားဆိုရကမြို့တော်နဲ့နိုင်ငံအနောက်ပိုင်းမှာခြေကုပ်ယူထားပြီးမကြသေးခင်ကလည်းတူရကီကသူ့ရဲ့တပ်ဖွဲ့တွေကိုထောင်ထဲချီစစ်ကူစီလွတ်ခဲ့ပါတယ်။နှစ်ဖက်စလုံးအပြစ်ခတ်ရဆဲမှုသဘောတူညီချက်ကိုလိုက်နာဆောင်စည်းကြဖို့ကုလသမဂ္ဂရောအာရဗ်အဖွဲ့ချုပ်နဲ့ဥရောပသမဂ္ဂကပါတိုက်တွန်းနေပါတယ်ရှင်
။ဆီးရီးယားနိုင်ငံအစ်ဒလပ်ခရိုင်တွင်ကလူမှုဘေးဒုက္ခပြဿနာကြီးဖြစ်လာနိုင်တယ်လို့ဆိုရင်မှုတွေရှိနေချိန်မှာပဲတူရကီကိုယ်စားလှယ်ဖွဲ့ဟာအစ်ဒလပ်ခရိုင်တွင်ကအခြေအနေပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုမနက်ဖြန်မှတွားရောက်မှာဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဆီးရီးယားသမ္မတဘရှားအယ်အာဆတ်ဆိုရာတပ်ဖွဲ့တွေကအစ်ဒလပ်ခရိုင်ကိုစစ်မျက်နှာပေါင်းစုံကနေတိုက်နေတာကြောင့်အိမ်မှာရှိတဲ့ဆီးရီးယားပြည်သူသိမ်းပေါင်းများစွာဟာဒီခရိုင်နှင်းကနေထွက်ပြေးလွတ်မြောက်နိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်။ နေနေရေးကြည့်တာကအစ်လက်ခရိုင်အတွင်းမှာရှိတဲ့လူတန်းလောက်ဟာတူရကီနယ်စပ်ဘက်ကိုဦးတည်လာနေတာဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာဒိုဝန်ကမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်တူရကီသမ္မတအာဒိုဝန်နဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဟာဆီးရီးယားရေးကိစ္စအပအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်မနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပါတယ်တူရကီနိုင်ငံအနေနဲ့ဆီးရီးယားကဒုက္ခသည်3သန်းခွဲကနေ4သန်းလောက်ထိကိုလက်ခံထားပြီးတော့နောက်ထပ်3သန်းကိုတော့လက်ခံနိုင်တဲ့အနေအထားမှာမရှိဘူးလို့လည်းသူကပြောပါတယ်တကယ်လို့ဆီးရီးယားနိုင်ငံမှာအပြစ်မရနိုင်ဘူးဆိုရင်တော့နောက်ထပ်ဒုက္ခသည်နှစ်သန်းလောက်တူရကီနယ်စပ်ကိုဦးတည်လာနိုင်တယ်ဆိုပြီးတော့တူရကီနိုင်ငံသားရေးဝန်ကြီးမက်ဘလော့ကာဝူဆိုဂလူကဂျာမနီနိုင်ငံသားရေးဝန်ကြီးနဲ့မြူနစ်မြို့လုံခြုံရေးဆိုင်ရာညီလာခံမှာတီးတန့်တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။အချိန်ထဲမှာပဲဆီးရီးယားဆိုတော့တပ်တွေဟာဒမတ်စကတ်စ်နဲ့အလေပိုမြို့ကိုဆက်သွယ်ထားတဲ့ပြီးတော့ကြားတဲ့အဝေးပြေးလမ်းမကြီးကိုသိမ်းယူနိုင်လိုက်ပြီဖြစ်တယ်ဆိုပြီးတော့ဆီးရီးယားဘက်ကပြောထားပါတယ်ခင်ဗျာ။
American သမ္မတဒေါ်နယ်ထရမ့်မှာအခုသတင်းပတ်ရုံးပိတ်ရဲ့အတွင်းမှာရွေးကောက်ပွဲပြင်အနိုင်ရရေးလှုပ်ရှားမှုတွေလှုပ်နေတာမှာစနေနေ့တုန်းကတော့ Florida ကသူ့ရဲ့ Mar-a-Lago အပန်းဖြေရိတ်သားမှာရွေးကောက်ပွဲနဲ့ပါတီရံမွန်ငွေပွဲတစ်ခုကိုတက်ရောက်ခဲ့ပါတယ်။စနေနေ့ညနေပိုင်းကလှုပ်တဲ့အဲ့ဒီပွဲကနေရွေးကောက်ပွဲစီယုံရင်းနဲ့ပါတီအတွက်ရံမွန်ငွေဒေါ်လာ10သန်းရဖို့မျှော်လင့်ထားပါတယ်။ Washington Post သတင်းစာကြီးရဲ့ရေးသားချက်အရဆိုရင်ဈေးအကြီးဆုံးရံမွန်ငွေပွဲလို့ပြောရမှာပါ။ဇုံတွဲတစ်တွဲကိုဒေါ်လာ6သိန်းနီးပါးထက်ဝင်တဲ့အလူရှင်တွေကိုဖိတ်ကြားခဲ့ပြီးသူတို့ဟာ Palm Beach အင်ချမ်းမီလုပ်ငန်းဘီလီယနာတတိကြီး Nelson Pelsey ရဲ့ပွဲကိုလည်းတရားခွင့်ရမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲရာသီအတွင်းမှာရမွန်ငွေဒေါ်လာ1ဘီလီယံထိအလှူခံရဖို့အတွက်သမ္မတ Trump လိုလားတဲ့အုပ်စုတွေကရွေးကောက်ပွဲစီယုံရေးရမွန်ငွေစံချိန်တင်ရဖို့ကြိုးပမ်းနေတာဖြစ်ပါတယ
2020ပြည့်နှစ်ချက်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com ကနေပြီးတော့ရော VOA ရဲ့ Facebook စာမျက်နှာကရောအချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်အခုနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကိုရိုနာဗိုင်းရပ်စ်အကြောင်းဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ရာဝူဟန်မြို့ကနေပြန်လာတဲ့ကျောင်းသားကျောင်းသူတွေနဲ့သူတို့ကိုတွားခေါ်ပြီးတော့စောင့်ရှောက်ပေးခဲ့ကြတဲ့လေရင်ဝန်ထမ်းကျန်းမာရေးဝန်ထမ်းစုစုပေါင်း82ဦးကိုစောင့်ကြည့်ကာလ14ရက်ပြည့်သွားပြီးကျန်းမာရေးလည်းကောင်းမွန်ကြတာကြောင့်မန္တလေးကန်တော်နဒီစေယုံကနေဒီကနေ့မှပဲနေအိမ်အသီးသီးကိုပြန်ခွင့်ပြုလိုက်ပြီးလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကအတည်ပြုပါတယ်။အခုချိန်ထိCOVID-19 ကူးစက်ရောဂါတန်တရားလူနာတဦးတယောက်မှမရှိတော့ပဲစောင့်ကြည့်လူနာကတော့35ဦးအထိရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံရဲ့အိမ်နီးချင်းမြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာကာကွယ်ကူသစောင့်ကြည့်ပေးနေတဲ့နောက်ဆုံးအခြေအနေတွေသိနိုင်ဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ
်။ဟုတ်ကဲ့မန္တလေးကနနဒီဇေယုံမှာကျမတို့တွေကွာရိုနီးလောက်ထားတဲ့ဝင်မြောပြန်လာတဲ့ကျောင်းသား59ယောက်သူတို့ကိုစောင့်ကြည့်ကြည့်ရှုနေတဲ့ကျမရေးဝန်ထမ်း3ယောက်ပေါ့နော်ဒါဆို62ယောက်ပြီးရန်ကုန်ဝေးပါပြီးဇေယုံမှာကျမတို့ဇေယုံမှာလည်းဒီကလေးတွေလိုပဲစောင့်ကြည့်ကြည့်ရှုထားတဲ့ဒီဒီမောင်မယ်တွေနဲ့အင်ဂျင်နီယာ1ယောက်5ယောက်နောက်တစ်ခုက home quarantine ဆိုတာအိမ်မှာကွာရိုနီးလောက်ထားတဲ့ဒီမူလီတဲ့လေပိုင်းတော်နဲ့နောက်တဲ့အင်ဂျင်နီယာတယောက်၄ယောက်ပေါ့နော်သူက82ယောက်ကိုဒီနေ့ကျမတို့သူကွာရန်တင်းကြာလာပြီးတဲ့အခါကုန်ဆုံးတဲ့အတွက်ကြောင့်သူတို့တွေဟိုလိုပြောရမယ်ဒီကြားထဲမှာသူတို့တွေချားလာနာလာချောင်းဆိုးတာမရှိတဲ့အတွက်ကြောင့်သူတို့ကစောင့်ကြည့်ကာလာပြီးဆုံးသွားပါပြီစောင့်ကြည့်ကာလာပြီးဆုံးတဲ့အတွက်ကြောင့်သူတို့ကသူတို့မျိုးရအောင်ပြန်လို့ရနေပါပြီဒါကတော့ကျမတို့ WHO guideline အတိုင်းပဲဆောင်ရွက်တာဖြစ်ပါပြီသူကကွာရန်တင်းနှစ်ပတ်စောင့်ကြည့်ရမယ်ဆိုပြီးတော့အကြမ်းတမ်းမှာရှိပါတယ်။ဘာဖြစ်လို့ဆိုတော့ဒီကွာရန်တင်းဆောင်ကျစ်လဲဆိုတာကရောဂါတွေရောဂါပြေးခြင်းပေါ်မူပြီးတော့ကျွန်တော်တို့ဆောင်ကျစ်ခြင်းဖြစ်ပါတယ်။အခုဖြစ်တဲ့ COVID-19 ဟာတရား intubation ပြီးတော့က2ရက်က14ရက်ဖြစ်ပါတယ်။ဒါကြောင့်မို့ဆောင်ကျစ်ပါလား14ရက်ဆောင်ကျစ်ရမယ်။ကွာရန်တင်းလုပ်ရမယ်။ဒီလိုချင်ကြားထားချက်အတိုင်းပဲကျွန်တော်တို့ဆောင်ရွက်ပါရဲ့။ဒီကြားထဲမှာသူတို့အပြားရှိမရှိချောင်းကိုရှိမရှိကျွန်တော်တို့ကြေချာစစ်ဆေးပါတယ်။ဒီမနေ့ညကလည်းအားလုံးကိုစစ်ဆေးပြီးမှကင်းစင်ပြီးဘာမှအပြားလည်းမရှိဘူး။ချောင်းတော့လည်းမရှိဘူးဆိုမှတော့ကျွန်တော်တို့ကျွန်တော်တို့ကတော့သူတို့ကျမကြီးကကျမကြီးကောင်းမှုရောက်ထောက်ခံချက်ကော်ရီနီပကလာပြီးဆုံးရောက်ထောက်ခံချက်လည်းပေးလိုက်ပါတယ်သူတို့ဆင်းတဲ့အခါမှာလည်းကျမတို့လိုအပ်တဲ့နော်ညွှန်ကြားချက်တွေဖြစ်တဲ့ချောင်းဆိုးနာခြင်းအုပ်စုဖို့လူထုတွေလည်းမသွားဖို့နောက်တစ်ခါကျတော့နာစီချောင်းဆိုးပြန်ပြသတင်းပို့ဖို့လက်ကိုတခြားဆင်းပြသေးဖို့အစရှိတဲ့ခြင်းပေါ့နော်ဒါ general population မှာတဲ့ ကလိုက်နေတယ်မြေတူကျမတို့တခြားအပြည့်ရအတွက်မှာကျမတို့ဆွေးနွေးပြဆောင်ကြည့်တဲ့သဘောပါပဲ
ဟုတ်ဆရာမအဲ့တော့နောက်ဆုံးအခြေအနေပေါ့နော်အခုဒီမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဒီစောင့်ကြည့်လူနာတန်တရားလူနာနောက်ဆုံးစီးရင်ဘယ်လောက်လောက်များရှိနေပါလဲရှင်ဟုတ
်ရင်းတော့တန်တရားလူနာနှစ်ယောက်ရှိခဲ့တယ်ဒါပေမဲ့တန်တရားလူနာနှစ်ယောက်လုံးအဖြေရလဲနေကြည့်ဖြစ်သွားပြီဆိုတော့တန်တရားလူနာမဟုတ်တော့ပေါ့နော်ဒါဆိုကျမတို့စောင့်ကြည့်ကြည့်ရှုပြီးတော့ဟိုကျမတို့စံပေါ်ရယူပြီးတော့အနည်းချက်ကိုပို့တယ်အနည်းချက်ကတော့ reference set ကိုပို့တာသူက35ယောက်ရှိပါတယ်35ယောက်မှဆိုရင်မဆောက်6ယောက်ကအဖြစ် negative ဆိုရပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့9ယောက်ပဲကျန်ပါတော့တယ်9ယောက်မှာ reference ကိုပို့ထားပြီးသား5ယောက်ရှိတဲ့အတွက်ကြောင့်အဲ့5ယောက်ဖြစ်ရတော့ကျွန်တော်တို့ကစောင့်နေပါတော့နော်6ယောက်ကတော့ပို့ဖို့အတွက်ဆက်ဆောင်ရနေပါတယ်အခုလက်ရှိမှာတော့ဒါ9ယောက်ပေါ့နော်9ယောက်ရှိပါတယ်အဲ့တော့ဒီအတွက်ကတော့စောင့်ကြည့်နေမှာပေါ့နော်1ယောက်တို့ပါတယ်ဒါကတော့အသေးစိတ်ကျွန်တော်တို့သတင်းထုတ်ပြန်နေဆောင်ပါထဲပါမယ်
ဟုတ်ကဲ့
တန်တရားလူနာမဟုတ်ပါဘူးစောင့်ကြည့်လူနာပါပဲ
ဟုတ်ကဲ့ဆရာမအဲ့တော့တန်တရားလူနာကတော့တယောက်မှမရှိဘူးပေါ့နော်ဆရာမ
မရှိပါဘူးဟုတ်တယ်မရှိဘူ
းဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဆရာမနောက်ဆုံးအနေနဲ့ပါအဲ့တော့လူထုကိုရောအခုလက်ရှိကျောင်းသားတွေဆိုလို့ရှိရင်လည်းပြန်ပို့ပေးနေပြီနောက်ဒီစောင့်ကြည့်တဲ့လူနာတွေမှာလည်းတော်တော်များများလည်း negative ဖြစ်တယ်ပေါ့နော်ဒီခါကျတော့အခုဒီဟုတ်ဒီပြည်သူလူထုကိုရောဒီဟာနဲ့ပတ်သက်ပြီးတော့ဆရာမတို့နောက်ဆုံးဗာများသတင်းစကားပေးချင်တာရှိပါလဲရှင
်လူပြည်ရောရောက်ကတင်ရောက်မယ်ဆိုလို့ရှိရင်ဆရာကျောင်းသားဌာနနဲ့ကျမတို့ခွင့်ရဆက်ထားပြီးဖြစ်ပါတယ်ဒီလိုရတဲ့ကျမကြီးစောင့်ရှောက်မှုပေါ့နော်ဖြစ်လို့ရှိရင်သတင်းပေးဖို့ကအစပါနော်ကျမတို့ကပြီးစလို့လောက်တာမှာပေါ့ကျမတို့မှာသတင်းပေးချက်အစီအမံနေနဲ့ဆောင်ရွက်ထားတာဖြစ်ပါတယ်တို့ရရန်ကုန်တို့ရတော့ပြည်တို့ရတော့ဒီကြီးနာပြန်မဲ့ပြည်တွေရှိတာပေါ့နော်အဲ့ဒီဘက်မှာတော့ကျမတို့ကတို့ရရဲ့လိစာလေးသတင်းချန်ထားတယ်အဲ့လိစာလေးကမှကျမတို့သက်ဆိုင်ကျမကြီးဦးစီးဌာနမှာဖြည့်ဆက်ပြီးတဲ့အခါကျတော့လိုအပ်တဲ့အခုညီလိုအပ်တဲ့ဟိုကျမကြီးစောင့်ရှောက်မှုတွေပေါ့နော်တော့ပေးမှာဖြစ်ပါတယ်အဲ့ဒါပြည်သူလူထုအနေနဲ့ကတော့ဒါကိုနိုင်ငံသားတွေကိုပြန်ခေါ်လာပြီးကျမတို့တခြားသူတို့ကျွန်တော်တို့တခြားစောင့်ကြည့်နိုင်ကြတယ်စောင့်ကြည့်ကာလမှာလည်းသူတို့ဘာမှယောဂဖြစ်ဘူးတို့ယောဂပြင်းဖြစ်နေတာအားလုံးကြည့်ကြည့်ကြတဲ့အားလုံးဝမ်းသာကြပါပဲအဓိကတော့ဒါပဲမှာကျင်ပါတယ်ဒီသူတို့နဲ့ကတင်းမားကိုမယုံဖို့ကတင်းမားတွေကိုမแชร์ဖို့အတွက်နော်အရေးကြီးပါတယ်ကျမိုင်းနဲ့အားစားဝင်ကြီးကနာ website မှာကြီးနာတယ်နော်ကတင်းမန်တွေအချိန်နဲ့တချိန်ကြီးတင်ပါတယ်ဒါမျိုးစောင့်ကြည့်ပြပါလို့ပြောချလိုပါတယ်
ဒေါက်တာခင်ခင်ကြီးကိုမဆုမွန်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်အခုနိုင်ငံရေးစကားဝိုင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရခိုင်ဒေသလူခွင့်ရေးပြည်ပခါတွေကြောင့်နိုင်ငံတကာအလဲမှာမျက်နှာပြက်နေရတာဟာမြန်မာနိုင်ငံအနေနဲ့သတင်းချက်လက်တွေကိုပွင့်လင်းမြင်သာမှုရှိရှိမတင်ပြခဲ့တာတွေနဲ့လည်းအများကြီးသက်ဆိုင်တယ်လို့လေ့လာဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်နိုင်ငံတကာအတိုင်းဝိုင်းသတင်းမီဒီယာကိုပါပိတ်ပင်တာမျိုးကလည်းပြဿနာကိုပိုးပြီးတော့ဆိုးဝါးစေတယ်လို့ပြောပါတယ်ဒီအချိန်တွေကဖြည့်ဖြောက်နိုင်ဖို့ကုလသမဂ္ဂနဲ့အနီးကပ်အဆင့်ပြေအောင်ညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်မြန်မာအရေးလေ့လာသူဦးမမောင်စိုးသတင်းစာဆရာစီအောင်မြင့်တို့နဲ့ဒေါခင်မျိုးသက်ဆွေးနွေးတင်ဆက်ထားပါရရှင
်
ဒီပြည်ပြည်ပြဿနာအခု ICG မှာဆုံးဖြတ်တဲ့အခါမှာကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်ပြီးတော့ဒီပေါ်ရေးဆိုးဆိုးဝါးကြဆင်းနေရဆိုရအမြင်ကလည်းကျွန်တော်ဘက်ကအားနည်းချက်တရှိလို့ပဲဖြစ်ပါတယ
်
ဒီပင်လေးပြဿနာနဲ့ပတ်သက်လို့ပထမတစ်ချက်ကပါလဲဆိုတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုရှိရဘူးဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့ကိစ္စကအတော်လေးရေးကြည့်ပါတယ်အခု ICG မှာတင်တဲ့ကမ်ဘီယာတင်ပြရတယ်ဆိုတော့ကမ်ဘီယာအချက်လက်တင်ပြရတာမဟုတ်ကုလသမဂ္ဂအချက်လက်ရှာဖွေမှုရှင်ရဲ့အချက်လက်တွေကြီးပါပဲအဲ့တော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့ဟာဒီကုလသမဂ္ဂအချက်လက်ရှာဖွေမှုရှင်ကတင်ပြလိုက်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဘယ်ချက်တွေကတော့မှားယွင်းတယ်ဘယ်ချက်တွေကတော့မှန်တယ်ဘယ်ချက်ကမှားယွင်းတယ်ဆိုတော့တုံ့ပြန်မှုကျွန်တော်အားနည်းတယ်အဲကျွန်တော်နိုင်ငံရေးဝန်ကြီးဌာနရောပြည်ညာရေးဝန်ကြီးဌာနရောဒါနဲ့ပြတ်သက်ပြီးတော့ချက်လက်ချက်ချက်တုံ့ပြန်နိုင်စွာမရှိဘူးအစိုးရအနေနဲ့ပေါ့နော်တုံ့ပြန်နိုင်စွာမရှိဘူးဒီကြောင်ပေါ့ဒီပင်ဒီပြဿနာနဲ့ပတ်သက်ပုံရိပ်ချဆင်တာအကြောင်းချက်တစ်ချက်ဖြစ်တယ်ဒုတိယချက်တစ်ချက်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြဿနာဖြစ်ပွားစဉ်ကာလမှာဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ကျွန်တော်အရင်ထိတ်ချုံတာသတင်းလွတ်လပ်ဒီယူခွင့်မရှိဘူးပေါ့ယူခွင့်မရှိတဲ့အခါမှာတစ်ဖက်သက်သတင်းအနေနဲ့ပဲကျွန်တော်တို့ကဒီနိုင်ငံကမီဒီယာတွေမှာပြေပြန့်ဖြစ်သွားလိုက်နိုင်ငံကပုံရိပ်ကိုပိုချဆင်းနေတာအဲ့တော့ကျွန်တော်တို့အနေနဲ့ဒီ ICG ကပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်ဒီပုံရိပ်ချဆင်းတဲ့ဒီပြဿနာကိုကျွန်တော်အစိုးရအနေနဲ့ကိုင်တော့ဖြေရှင်းဖို့လိုအပ်မယ်လို့ထင်ပါတယ
်အမတ်ကြီးပေါ့နော်စကော့မာရှယ်ကသူပြောသွားပါတယ်ဒီနိုင်ငံကပုံရိပ်ဒီလိုမျိုးဟိုချဆင်းတဲ့သဘောပေါ့နော်ဒီ ICG မှာဒီပြဿနာတွေနဲ့နောက်ဆက်တွဲရင်ဆိုင်နေရတာဟာဒီသတင်းမီဒီယာတွေကိုဒီနယ်မြေတွေကိုအခင်းဖြစ်ပေါ်နေတဲ့နယ်မြေကိုပေးမသွားတာကြောင့်လို့ပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်ဟိုဟိုအများကလည်းဒီလိုမြင်ပါတယ်ဟိုဆရာဦးမမောင်ဆိုးပြောသလိုလည်းဒီကပြတ်
ပုံရိပ်ကဆိုးရတဲ့ပြဿနာဒါရဲ့အကြောင်းရင်းလို့ပြောပါတယ်ဒီသတင်းစာဆရာကြောင့်နေနဲ့ဥစီတော်မျိုးဘယ်လိုမြင်ပါလဲပြောပြပေးပါအရင်ကအကြောင်းတရားကတော့ပုံရိပ်ကောင်းမှုဆိုရင်လုပ်ရတဲ့ဟိုကောင်းမှုတော့လူတယ်ဒီမုစလင်အတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့တခြားလုံးပေါ့နော်ဒါပြဿနာတွေဟိုရှိလာခဲ့တယ်ရှိလာခဲ့တဲ့ခါကျတော့အဲ့ဒီအခါမှာအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲပေါ အကြောင်းသိမရှိခဲ့ဘူးအဓိကကင်တွေနေတာကတော့လုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ပဲလုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ဆိုတော့အုပ်ချုပ်ရေးဘိုင်းကလည်းတကယ်တော့တတ်မလို့ကင်ထားတာပဲအဲသူတို့တွေရဲ့ကင်တွေပုံပေါ်မှာမူတည်ပြီးတော့မှပုံရိပ်ဆိုးခြင်းကောင်းခြင်းဆိုတဲ့ဥစ္စာကဒါဖြစ်တာဒါပထမအရေးကြီးဆုံးအချက်ပဲအဲ့တော့ဒီမှာပုံရိပ်ကဟိုကောင်းကောင်းမွန်မွန်ပေါ့နော်ကင်တွေထားတာမရှိဘူးဆိုရင်တော့ပုံရိပ်အပြင်မှာကောင်းမှာမဟုတ်ဘူးတစ်ချက်ကတော့နှစ်ချက်ကတော့ချဲ့ကားမှုတွေရှိလာရင်ပိုဆိုးမှာပဲအဲ့တော့ဟိုကျွန်တော်သုံးသပ်လို့ရသလောက်ဆိုရင်တော့ဟုတ်တယ်အဲ့ဒီလိုပေါ့ကင်တွေတဲ့ဥစ္စာတွေအမှားယွင်းတယ်တချို့ဟာတွေဆိုဘယ်လိုမှညင်လို့မရတာဥပမာအဲဥစ္စာပေါ့နော်အကြမ်းဖက်မှုလို့ပြန်နှိမ်နှင်းတယ်တက်ကနှိမ်နှင်းတယ်နှိမ်နှင်းတဲ့ခါကျတော့စင်းစရားတွေတက်ကထုတ်ပြန်တဲ့စင်းစရားကိုပဲကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့ငါရဲ့အတွင်းမှာလူ390လောက်တည်ဆုံးတယ်လို့သူတို့စီးရင်ထုတ်ပြန်လာတယ်။နဲတဲ့ရေအတွက်မဟုတ်ဘူး။အဲ့တော့ငါရက်ကိုအဲ့ဒီ390ကျော်ဆိုတဲ့ခါကျတော့ဟိုအများကြီးသေတရက်ကိုဆိုရင်အဲ့ဒီ90 80လောက်အဲ့လိုသေနေတယ်ဆိုတဲ့သဘောပေါ့နော်။အဲ့ဒါတွေလည်းတွေ့တယ်။အဲ့ပြီးတော့မှနောက်ဒီရွာတွေမိလောင်တဲ့ကိစ္စဒါလည်းတော့ဖုံးလို့ဖိလို့ရတဲ့ကိစ္စမျိုးတွေမဟုတ်ဘူး။အဲ့ဒီဥစ္စာတွေကတကယ်ဟိုအခြေခံပြဿနာတွေ။အဲ့ဒီပုံရိပ်အဲ့ဒီဥစ္စာတွေမကောင်းမဲနဲ့ပုံရိပ်အကောင်းကိုကျွန်တော်တို့သွားမျှော်လင့်လို့မရဘူးတစ်ချက်က။ဒါဒုတိယတစ်ချက်ကတော့ဟုတ်တယ်အဲ့ဒီဟိုဥစ္စာဘာလဲခုနကတော့ story တွေပေါ့နော်ပို့ပြီးတော့ချက်ကားပြောဆိုမှုတွေကျွန်တော်အဲ့ဒီနောက်ပိုင်းမှာဆိုရင်3ချိန်လောက်ကျွန်တော်ရောက်သွားတယ်ရောက်သွားတော့ကျွန်တော်အဲ့ဒီကမွတ်စလင်ဒေသခံတွေနဲ့လည်းကျွန်တော်တို့တွေ့တာတွေရှိတယ်တွေ့ရှိတဲ့ခါကျတော့အခုဟိုဘင်္ဂလားဒေ့ရှ်နေဇက်ဘက်ကိုရောက်မသွားခင်အဲ့ဒီအချိန်လောက်ကလေးကချက်ကားပြောဆိုမှုတွေအများကြီးကျွန်တော်သတင်းတောက်တွေကိုတွေ့ခဲ့တယ်ဒီနှစ်ခုလည်းရှိတယ်ရှိတော့အဲ့ဒါကိုခြုံငုံပြီးတော့မှဟိုပြောမယ်ဆိုလို့ရှိရဲ့အဲခုနကတော့ကကိုမောင်ဆိုပြောတာလည်းမှန်တယ်မှန်တယ်တည်င်းရယူခွင့်နေပါလေအကုန်လုံးဟိုဖွင့်ပေးဖို့လိုသလိုမျိုးအရေးကြီးတာကတော့ပုံရိပ်ကောင်းဖို့ဆိုကင်တွေတာကောင်းကောင်းမွန်မွန်ပေါ့နော်ဒါကင်တွေဖို့လိုတယ်လူခွင့်ရေးစံချိန်စံညိုးနေတဲ့ပေးချာဟိုတတ်နိုင်တဲ့လောက်စောင့်ထိန်ဖို့လိုတယ်အဲပြီးတဲ့ခါကျရင်တော့ကိုကဒီလိုကောင်းကောင်းမွန်ကင်တွေပြီဆိုရင်တော့တည်င်းတောက်တွေပါလေဝင်ခွင့်ပေးတာတွေခုနကတော့လိုတည်င်းစီစစ်မှုတွေကိုပေးပြီးတော့မှဟိုကဖြစ်တာတွေအဲ့ဒါတွေလုတ်ပေးလိုက်မယ်ဆိုရဲ့ကတော့ဟိုပြောသလိုပေါ့ပုံရိပ်ဆိုးတယ်ဆိုတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးပေါ့အဲ့ဒီနီးနဲ့ပဲပြန်လုံးလို့ရမယ်လို့ထင်ပါတယ်
ဒါနဲ့ပတ်သက်ပြီးတော့ဆရာဦးမောင်မောင်ဆိုပြောပြပေးပါအခုဆောစောကလည်းဆရာပြောတော့ဒီအချက်လက်ရှာဖွေဖွဲ့ဒီနေရာတွေမှာပုံရိပ်ဆိုးတွေကရှိနေတယ်ဟိုဟိုပါပေါ့နော်အဲ့ဒါမြင်းနေရတယ်မြင်းနေရတော့ဒါတွေရဲ့တက်ရောက်မှုနဲ့ဒါတွေဟိုပါပေါ့နော်ဟိုပြေလျောင်လို့ပေါ့နော်ဘာတွေလုတ်တယ်လဲဆိုတာဆရာနည်းနည်းပြောပြပေးပါ
လုံးလုံးဆိုင် ICG မှာလွှမ်းမိုးနေတာတော့ဒီကုလသမဂ္ဂအချက်အလက်မရှင်ရဲ့ဒီခုနဆရာမပြောတဲ့လူခွင့်ရဲ့ commission ရဲ့ဒီအစဉ်ခံစားတွေကလွှမ်းမိုးနေတာပဲအဲ့တော့ကျွန်တော်တို့တုံ့ပြန်နိုင်လာတော့အခုဗမာပြည်အစိုးရဖွဲ့စရာ ICO ကြီးပေါ့နော်လွှမ်းလိုက်တဲ့စုံစမ်းရေး commission ဒီလွှမ်းလိုက်တဲ့စုံစမ်းရေး commission အစဉ်ခံစားကိုဘယ်လောက်ထိကျွန်တော်တို့ကဆောင်ရွက်နိုင်တယ်လဲဆိုတာပါပဲဆိုတော့လုံးလုံးဆိုင်မှာအရေးကြီးတာကတော့ဒီဒါနေနဲ့ပတ်သက်ပြီးရေးယူဆောင်ရွက်မယ်ဆိုရင်တကယ်တောင်းရှိရတတ်မလို့ကျွန်တော်တို့ရဲ့အခြေခံဥပဒေကတက်မတော်မှာဒါရိုက်နဲ့ပတ်သက်တဲ့အရေးယူအလုံးတက်မတော်ပဲဆောင်ရွက်နိုင်တယ်။ရသဆိုးကမဆောင်ရွက်နိုင်ဘူး။အဲလက်တလုံးမှာတော့တက်မတော်နေတဲ့ရသဒီကိစ္စမှာရသဆိုးရဲ့ဒီအောက်မှာသူတို့ဆောင်ရွက်ပါမယ်လို့ပြောထားတာ။အဲ့တော့ကျွန်တော်တို့ကဘလောက်အထိပြွင့်လင်းလင်းပေါ့ဒီအရေးယူမှုတွေကိုဆောင်ရွက်နိုင်တယ်လဲ။ဒီ ICO ရဲ့အစီအခံစာပါအချက်လက်တွေကိုဒါတွေကိုဘလောက်ပြွင့်လင်းမြင်သာစွာနဲ့နိုင်ငံကထုတ်ပြနိုင်မလဲ။နိုင်ငံကလက်ခံနိုင်လောက်တဲ့အခြေအနေအထိကျွန်တော်တို့ဘယ်လောက်ထိလုပ်ပြနိုင်မလဲဆိုတာအဲ့တော့လောလောဆယ်မှာတော့ဒီဟာနဲ့ပဲကျွန်တော်တို့တုံ့ပြန်မှာပါအဲ့လိုတုံ့ပြန် ICO ရဲ့အစီအခံစာကိုတုံ့ပြန်တဲ့နေ ICO အကောင့်ထက်ပေါ်တဲ့နေရာမှာအရေးကြီးဆုံးကတက်မလို့ရခံခံနာပါပဲအဲ့တော့တက်မလို့ရခံခံနာကဒီကျွန်တော်တို့အင်းနေကိစ္စလို့ဝင်လင်းမြင်သာမှုမရှိဘူးဒီအရေးယူတာတွေလည်းလင်းလင်းမြန်မြန်လွတ်တယ်ဆိုရင်နိုင်ငံကတော့ခြေလှမ်းမှုရမှာမဟုတ်ပါဘူ
းဆရာဦးစီအောင်မျိုးဘယ်လိုမြင်ပါလဲဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်နိုင်မလို့မြင်ပါလဲ
အဓိကကအခုဟာကဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အငင်းပွားနေတာပေါ့နော်အငင်းပွားနေတဲ့ခါကျတော့ကျွန်တော်တို့စီမှာဒီပြဿနာဖြစ်တယ်ဖြစ်တဲ့ခါကျတော့ဟိုအလုံးမှတ်မိလဲဦးမယ်အဲ့ဒီဟိုတက်မတော်ကဆိုရင်လည်းသူစုံစမ်းရေးကော်မရှင်တွေပါသူဖွဲ့တာတွေကတစ်ချိန်တစ်ချိန်လောက်သူလည်းလုပ်ခဲ့တယ်နောက်ကျွန်တော်မှတ်မိတော့ဆိုပြည်ထောင်ဝင်ဌာနကလည်းလုပ်တယ်ဒါပေမဲ့ဒါတွေနဲ့ပတ်သက်ရဲ့နိုင်ငံတကာကဟိုဗါလဲအတိမတ်ပြုတာတွေပါလေအလေးအလီပြုတာတွေမရှိဘူးဒါပေမဲ့အခု ICO ကြီးကြားတဲ့ခါကျတော့ဟိုကော်ဖီအနန်အစီရင်ခံစားလို့ပဲဒီရက်ပိုင်းတွေအဲထဲမှာဆိုရင် ကိုယ်ကဥပါလေဥယောပါတမကတို့ဘာတို့ကလည်းကျေကျေချက်တွေသူတို့ထုတ်တာတွေကျွန်တော်တို့တွေ့တယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့သူတို့အများအားဟိုစောင့်ကြည့်နေတယ်ဒါတွေကိုဒီထဲမှာတွေ့တဲ့အချက်တွေပေါ့နော်ဥမာလူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုကျူးလို့မှုတွေဆိုရင်လည်းအရေးယူပါပါညာဆိုပြီးတော့ပြောတာတွေရှိတော့ပထမတစ်ဆင့်မှာတော့ဒီအစီရင်ခံစာရဲ့ထိရောက်မှုကတော့ရှိသွားပြီနိုင်ငံတကာအတိုင်းဝ ဒီထဲမှာပါဝင်နေတာဟိုတက်မတော်လည်းပါတယ်เนาะနောက်ပြီးတော့မှဟိုဘာလဲလက်နက်ကင်နဲ့တခြားသောအဖွဲ့စည်းတွေပါတယ်နောက်အရက်သားတွေကျူးလွန်တဲ့ဟာတွေလည်းရှိတယ်အဲဒါတွေကိုဘယ်လောက်ထိဟိုလုံနိုင်မလဲပေါ့အဲဒုံဆန်းစုကြည်ကတော့သူကတော့ပြောပါတယ်အချိန်နည်းနည်းပေးပါပေါ့အချိန်နည်းနည်းပေးပါဆိုတော့အဲ့လိုတကယ်လို့အချိန်ပေးလိုက်လို့ဟိုခုနတော့လို့ပေါ့ဖြည့်ရှင်းပြတာကောင်းတယ်ဆိုရင်တော့ငကငကားလည်းလက်ခံလာမှာပေါ့ဒီအပြင်ကိုခုနကဟိုဟာကဟိုပြီးမသွားဘူးသူကဒီနည်းမြေဟာအခုချိန်ထိကိုဟိုကျွန်တော်တို့ကိုဟိုပြီးမသွားသေးဘူးအဲ့ဒီနေ့တုန်းကဆိုရင်လည်းဟိုဘာပြောလဲဆိုတော့ဟိုအစဉ်ပြေတဲ့အချိန်ပေါ့အစဉ်ပြေတဲ့အချိန်လုံညုံရေးရအာမခံချက်ရှိတဲ့အချိန်ဟိုသွားလို့ရမယ်ဆိုတော့အဲ့ဒါလည်းဘယ်ချိန်မှလည်းဟိုမသိနိုင်ဘူးအဲ့ဒီလိုမျိုးသွားခွင့်ဒရင်ဌာနတွေပေါ့နော်သွားခွင့်မရှိသေးသရွေ့ပြီးတော့မှနောက်ခုနတော့လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးသရွေ့ကတော့ဟိုတစ်ဖက်ကရတဲ့အသံနဲ့ပဲသူတို့အသုံးပြုမယ်ဆိုတာကတော့ကျွန်တော်တို့ဘယ်လိုမှငြင်းလို့မရဘူးဒါကြောင့်မလို့ခုနတော့ ICOE ကိုတေချာအကောင့်ထဲပို့ဖို့လိုတယ်ပြီးတော့မှဒီခုနတော့လို့ပေါ့ပွင့်လင်းမြင်သာမှုရှိအောင်အဲ့ဒီနေရာကိုတည်င်းတောက်တွေပါလေသွားခွင့်ပြုတာအခုဆိုနှစ်တည်းလဲကြာခဲ့ပြီလေအဲ့ဒါတွေလုပ်ပေးဖို့လည်းလိုတယ်နောက်တစ်ခုကတော့ဘာပြောတာကုလသမဂ္ဂတည်းမှာဆိုရင်ကိုစိတ်ကြိုက်အဖွဲ့စည်းပေါ့ကိုမကြိုက်ဘူးဆိုလည်းမပူပေါင်းတယ်ပေါ့ကြိုက်တဲ့အဖွဲ့စည်းဆိုရင်တော့ပူပေါင်းပါဝင်ဖို့တော့လိုတယ
်နိုင်ငံတကာကအတိမတ်ပြုနိုင်တဲ့ဒီ credibility ပေါ့နော်အဲ့လိုရှိနိုင်တဲ့အဖွဲ့စည်းဆိုဆရာဘလို့မြင်ပါလဲဘလို့မျိုးလူကဘလို့အဖွဲ့စည်းမျိုးကဝင်ပြီးတော့ဒါမျိုးတွေကိုဟိုဥစိတ်ပြောမင်းပြောလို့ပေါ့နော်ဒီလိုမျိုးကိုးကားစရာအထောက်ထားရအောင်လုပ်ဟိုလုပ်နိုင်တယ်လို့ဒီနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်သူကလုပ်နိုင်မလို့
လုံလို့ဆရာတော့နိုင်ငံကတော့ကုလသမဂ္ဂအထူးဥပဒေအထူးကုလနဲ့တော့ဝန်ကြီးကဆက်ဆံရင်ကောင်းတော့အဲသူနဲ့ပဲချိတ်ဆက်ပြီးလို့အဆင်ပြေမနေတူတယ်ဘာလို့ဆိုလူခွင့်ကွန်ဖရင့်နဲ့ဆိုလို့ရှိရင်ဝန်ကြီးကအဆင်မပြေဘူးအဲ့တော့အဆင်ပြေတဲ့လူနဲ့ပဲချိတ်ဆက်ဖို့လိုတယ
်နိုင်ငံကရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ narrative ဟိုပေါ့လေမကောင်းတဲ့ဥစ္စာကိုဟိုပေါ့ဟိုပြန်ပြီးကောင်းအောင်လုပ်ဖို့မီဒီယာတွေမှာတာဝန်ရှိတယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥစီတော်မြင့်အမြင်ကိုသိပြရစီဘယ်လိုမြင်ပါလဲ
မီဒီယာဆိုတဲ့ဥစ္စာကကျွန်တော်တို့ကဟိုရိုးရိုးလေးပြောမယ်ဆိုတာကဘာလုံးရဲ့အမှန်တရားပါပဲဖြစ်နေတဲ့ဟာတခုကိုမဖြစ်ဘူးဆိုတဲ့ဟာမျိုးပေါ့နော်လုံးဝဆန့်ကျင်ဘက်ကြီးကျွန်တော်တို့ဟိုလှုပ်လို့ရမှာမဟုတ်ဘူးတကယ်ပုံရိပ်ကိုပဲကျွန်တော်တို့ကပြန်ဖော်တာမီဒီယာဆိုတဲ့သဘောတဘာဝအဲဒါပေမဲ့အဲ့ဒီထဲမှာတော့ရှိတာပေါ့နော်မတူတဲ့ဒီမီဒီယာတွေရဲ့သဘောတဘာဝအကြောင်းမို့လို့နောက်နိုင်ငံတွေနဲ့ဟိုကွာခြားတဲ့သဘောတဘာဝအကြောင်းမို့လို့နည်းနည်းလေးခုနလိုအခြေကားတာနည်းနည်းလေးမမှန်မကန်လှုပ်တာဒါကတော့ရှိမှာပဲအဲ့မရေးစီးကြောင်းကြီးကတော့အဲ့လိုမဟုတ်ဘူး तू ဖြစ်တဲ့အဖြစ်အပျက်ကို तू ကဟိုပြန်ပြီးတော့မှထင်ဟောင်းစူးစမ်းကြတာကြီးပဲအဲ့တော့အရေးကြီးတာကတကယ်ဒီမှာကောင်းတဲ့ဟာတွေလှုပ်ထားတယ်ဆိုရင်အဲခုနတော့ကပြောသလိုမီဒီယာတွေကလည်းကောင်းတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတင်ပြကြမှာပဲအခုလောလောဆယ်ကရခိုင်ပြည်နယ်မှာအဲ့ဒီဖြစ်နေတဲ့ပြဿနာကအဲ့ဒီလိုမျိုးတင်ပြဖို့နေနေသသာကျွန်တော်တို့ဒီမှာလှုပ်လှတ်တော့သွားခွင့်ရမှာရမှာမရခဲ့ပဲမရတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုလုပ်တင်ပြမလဲအဲ့ဒါတွေနဲ့ပတ်သက်လို့အစိုးရတော်၎င်းဘသူကတော်၎င်းပေါ့နော်မီဒီယာကိုအပြစ်တင်မယ်ဆိုရင်ကျွန်တော်ထင်တယ်အဲ့ဒါမှားမလို့ထင်တယ်အဲ့ဒီစာတကဘာလုံးလည်းဒီတိုင်းပဲဘယ်သူမှကျွန်တော်ထင်တယ်အပြစ်တင်စရာအကြောင်းကိုမရှိဘူးအရေးကြီးတာကိုပုံရိပ်ကောင်းအောင်လုပ်ပြီးရင်ကိုလုပ်ရက်တွေကောင်းအောင်လုပ်ပြီးပြီဆိုရင်ဘယ်မီဒီယာမှကိုစိုးရိမ်စရာလည်းမလိုကဲကြည့်လို့ရတယ်မြင်လို့ရတယ်မေးမြန်းလို့ရတယ်ဒီလိုပဲတွားမှာဒါကဘာကြီးကတွားနေတယ်ရေးစီကြောင်းပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အရေးကြီးတာတော့ဒီမြန်မာအစိုးရပြန်ကြားရေးဌာနပေါ့နော
်
ပြန်ကြားရေးဌာနကအဓိကလုပ်အောင်ပဲပေါ့ဒီလိုမျိုးပုံရိပ်ပြန်ပြီးကောင်းလာစေတယ်ဟုတ်ကဲ့အများကြီးကျေးဇူးတင်ပါတယ်ဆရာပါ
တော်ခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့နိုင်ငံရေးစကားဝိုင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုဆက်သွယ်လို့ရဆိုရင် email လိပ်စာ bamis@voanews.com ကိုဖြစ်စေစာရိုက်လိပ်စာရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုဖြစ်စေစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ 19.25 32 လိုင်းလက်မီတာ 190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာကဏ္ဍအစထုတ်လွှင့်ပေးမယ့်ချစ်သူများနဲ့အထူးအစီအစဉ်တေးတောင်းလှကဏ္ဍနဲ့အတူထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ရင်အရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ။အင်ဂျင်နိုင်ကအကူအညီတက်ဆက်ထားပါလိမ့်ရှင
်။နောက်ဆုံးတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုပြည်တော်စုလွှတ်တော်တွင်ရောက်ရှိခဲ့ပါပြီ။ငကိုကပြည်ခိုင်ဖြိုးနဲ့တပ်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခု NLD ဥဆောင်တဲ့45ဦးကော်မတီကပြည်စုတဲ့ဥပဒေမူကြမ်း2ခုစုစုပေါင်း9ခုလွှတ်တော်ထဲရောက်လာရတာကနေအားလုံးကိုစူးစီးလိုက်ပြီးနောက်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်လာတာဖြစ်ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာလုံးဝဖြစ်မဲ့ပုံမှန်436ကကြီးနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်436ခခွေနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်။လွှတ်တော်ဟာအပိုင်းနှစ်ပိုင်းကိုသီးရစီခွဲပြီးဆုံးဖြတ်ချက်ရယူမှာဖြစ်ပါတယ်။တမရသာကိုယ်စားလှယ်တွေကသူတို့တင်ထားတဲ့ဥပဒေမူကြမ်းတွေကိုသီးခြားစီတစ်ခုစီလွှတ်တော်တွင်တင်ဆွေးနွေးဆုံးဖြတ်ဖို့တောင်းဆိုခဲ့ပေမဲ့ဥပဒေကြမ်းပူးပေါင်းကော်မတီတွေရဲ့ဆုံးဖြတ်ချက်အတိုင်းအခုနောက်ဆုံးအားလုံးကိုဥပဒေကြမ်းဆိုတဲ့ခေါင်းစဉ်တစ်ခုထဲအောက်မှာနှစ်ပိုင်းခွဲပြီးဆွေးနွေးပုံမှန်တစ်ခုချင်းစီတစ်ချက်ချင်းစီကိုဆန္ဒမဲလက်မှတ်တွေအသုံးပြုပြီးလျှို့ဝှက်မဲပေးစနစ်နဲ့မဲခွဲဆုံးဖြတ်သွားတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်2008ဖွဲ့စည်းပုံပြင်ဆင်ရေးဘလို့အဖြေရလထွက်ပေါ်လာမလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။
လက်ရှိပြည်ထောင်စုလွှတ်တော်ရဲ့ရောက်သွားပြီဖြစ်တဲ့ဥပဒေမူကြမ်းကိုအရေးလေ့လာကြည့်ဖို့လိုပါတယ်။ဒီဥပဒေမူကြမ်းထဲမှာပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်း5ခုပါပါတယ်။ပြည်ခိုင်ဖြိုးပါတီကြောင်းကုတ်အမတ်ဦးသိန်းထွန်းတင်ထားတဲ့ဥပဒေမူကြမ်းမှာပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတမရကရွေးချယ်ခန့်အပ်တာမျိုးမလုပ်ပဲသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ဖို့ဆိုပြီးပြင်ထားပါတယ်။သူနဲ့အနှစ်သာရချင်းတူတာကတက်မတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်အောင်ဆန်းချစ်တင်ထားတဲ့ဥပဒေမူကြမ်းပါ။အဲ့ဒီမှာတော့ဝင်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်ကရွေးချယ်ရမယ်အပြင်ရွေးချယ်ခံရတဲ့ဝင်ကြီးချုပ်နဲ့လွှတ်တော်ညှိနှိုင်းပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းဝင်ကြီးဌာနတွေတက်မှတ်ဖို့ဝင်ကြီးရွေးချယ်ဖို့ပြင်ဆင်ထားပါတယ်။ပြည်ခိုင်ဖြိုးမိထီလာအမတ်ဒေါက်တာမောင်သိန်းတင်တဲ့ဥပဒေချမ်းမှာတော့တမရကိုလှုပ်ပိုင်ခွင့်နည်းနည်းလျှော့ချဖို့ပြင်ဆင်ထားပါတယ်။အဲ့ဒီအချက်ကိုပြင်ဆင်နိုင်ခဲ့ရင်တော့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာတမရဒုတမရတာဝန်မယူနိုင်ယုံမကပြည်ထောင်စုဝန်ကြီးပြည်내နှစ်တိုင်းဝန်ကြီးချုပ်တာဝန်လောက်ကိုတောင်ယူနိုင်တော့မယ့်အခြေအနေရှိတော့မှာမဟုတ်ပါဘူးပြည်ခိုင်ဖြိုးအမတ်ဦးဆိုင်တန်းနိုင်တင်ထားတဲ့ဥပဒေချမ်းမှာတော့ကာလုံးလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အာဏာကိုတိုးမြင့်ပေးဖို့ပြင်ဆင်ထားပါတယ်အဲ့ဒီဥပဒေချမ်းမှာကာလုံးကို2လတကြိမ်ကျင်းပဖို့ကာလုံးအဖွဲ့ဝင်5ယောက်ကခေါ်ခိုင်းရင်အစည်းအဝေးကျင်းပပေးဖို့လိုအပ်ရင်လွှတ်တော်ကိုဖြတ်သိမ်းနိုင်တဲ့အထိအကြံပေးခွင့်ရှိဖို့စတဲ့အချက်တွေအစိုးပြုထားပါတယ
် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့45ဦးကော်မတီကတင်တဲ့ဥပဒေချမ်းမှာတော့အချက်ပေါင်း114ချက်ပါဝင်ပါတယ်အရေးကြီးတဲ့ပြင်ဆင်မှုတွေအဖြစ်လာမယ့်တတိယအကြိမ်လွှတ်တော်သက်တမ်းကာလကစတပ်မတော်သားကိုယ်စားလှယ်ဦးရေကို15ရာခိုင်နှုန်း10ရာခိုင်နှုန်း2030ခုနှစ်အရောက်မှာ5ရာခိုင်နှုန်းအထိလျှော့ချဖို့အဆိုပြုထားပါတယ်။ဒါအပြင်နိုင်ငံတော်၏အမျိုးသားနိုင်ငံရေးအခမ်းအနားတွင်တပ်မတော်ကပါဝင်ထမ်းဆောင်ရေးဆိုတဲ့နေရာမှာပြည်သူဆန္ဒနှင့်အညီဆိုတာကိုဖြစ်ဆွထားပါတယ်။ကာလုံထဲမှာတပ်မတော်ကခန့်အပ်တဲ့နယ်စပ်ရေးရာဝန်ကြီးကိုနှုတ်ပယ်ပြီးလွှတ်တော်ဒုက္ခနှစ်ယောက်ကိုထည့်သွင်းရင်းရွေးကောက်ခံပုဂ္ဂိုလ်တွေပါဝင်မှုတိုးမြင့်ထားပါတယ်။ဒေါက်ဆန်းစုကြည်ကိုတမရဖြစ်ရေးကန့်သတ်ထားတဲ့ပုံမှန်59ဆလုံးကိုပယ်ဖျက်လိုပါတယ်ဖွဲ့စည်းပုံပြင်ရေးမှာလဲလွှတ်တော် တော်ကိုစလေ85ရာခိုင်နှုန်းကျော်နေရမှာ၃ဘုံ၂ဘုံကျော်ဆိုပြီးပုံမှန်436ကိုပြင်ဖို့အဆိုပြုပါတယ်
။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေမူကြမ်းနဲ့ NLD ဘက်ကတင်တဲ့ဥပဒေမူကြမ်းတွေကိုနှိုင်းယှဉ်ကြည့်ရင်အရှိန်နဲ့အနောက်တောင်နဲ့မြောက်ပြရာဒလန်တန်ဒလန်စန့်ကျင်ဘက်ဝေးကွာနေတာတွေ့နိုင်ပါတယ်။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ဥပဒေကြမ်းတွေမှာပုံမှန်261ဝင်ကြီးချုပ်ခန့်ရေးအချက်ကလွဲရင်ကြံအချက်တွေဟာလက်ရှိ2008ဖွဲ့စည်းပုံကိုပိုးပြီးတင်းကျပ်ပိုးပြီးဒီမိုကရေစီမဆန်တဲ့ဘက်ပြင်ဖို့ဆန္ဒရှိတာပြသနေပါတယ်။ NLD ဘက်ကတော့2008ဖွဲ့စည်းပုံကိုဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံဘက်နီးစပ်လာအောင်ပြင်ကျင်တဲ့သဘောတွေ့ရပါတယ်။ဒီနေရာမှာ NLD ဘက်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာလွှတ်တော်တွေကပဲရွေးချယ်မဲ့ကိစ္စတင်ပြထားတာမတွေ့ရပါဘူး။အကြောင်းကတော့အဲ့ဒီပြင်ဆင်ချက်ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့အထဲပါပြီးဖြစ်နေတာကြောင့်လည်းဖြစ်နေတယ်လို့ NLD ကတင်ထားတဲ့လွှတ်တော်ရင်းတက်မတော်သားကိုယ်စားလှယ်ပါဝင်မှုအချိုးအစားနဲ့ချိတ်ဆက်လိုတာကြောင့်လည်းဖြစ်နိုင်ပါတယ်။အဓိပ္ပာယ်ကတော့ NLD ဘက်ကအဆိုပြုတဲ့လွှတ်တော်တွင်တက်မတော်သားအချိုးအစားကိုလွတ်တော်တက်တန်းနှစ်အလိုက်ရှော့ချရေးကိစ္စပြင်ဆင်ဖို့မအောင်မြင်ခဲ့ရင်ပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်မတော်သားတွေအပါအဝင်သက်ဆိုင်ရာလွတ်တော်တွေကပဲရွေးမဲ့အချက်ကိုလည်းသဘောမတူနိုင်ဘူးဆိုတာမျိုးဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံကိုပြင်နိုင်တဲ့ပြည်ထောင်စုလွှတ်တော်မှာလက်ရှိကိုယ်စားလှယ်စုစုပေါင်း654ယောက်ရှိပါတယ်ပုံမှန်တစ်ခုဒါမှမဟုတ်တစ်ခုချင်းစီကိုပြင်ဆင်နိုင်ဖို့အတွက်အနည်းဆုံးကိုယ်စားလှယ်462ယောက်ထောက်ခံဖို့လိုတယ်လို့ဥပဒေချမ်းပူးပေါင်းစီစဉ်ရေးကော်မတီအတွေ့အမှုဒေါက်တာမြတ်ညာနာစုကလွှတ်တော်တွင်မှရှင်းပြပါရယ်လက်ရှိပြည်ထောင်စုလွှတ်တော်မှာ NLD က383ယောက်တက်မတော်သားကိုယ်စားလှယ်က166ယောက်ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီဝင်တွေစုစုပေါင်း105ယောက်ရှိနေပါရယ်ဒီအရေးအတွက်ကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်စလုံးကသဘောတူတဲ့ပုံမှန်အချက်တွေလောက်ကိုပဲပြင်ဆင်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီတွေရဲ့သဘောထားကတော့တိတ်ပြီးအရေးမပါလှပါဘူး
။အခြားတစ်ဖက်ကကြည့်ရင်တော့လွတ်တော်တွင်ကိုတက်မတော်နဲ့ပြည်ခိုင်ဖြိုးကတစ်ဖက် NLD ကတစ်ဖက်နှစ်ဖက်တင်ပြထားတဲ့ဥပဒေကြမ်းတွေမှာပါတဲ့ပြင်ဆင်ချက်တွေကဘယ်အရေးကြီးတဲ့အချက်မှမှနှစ်ဖက်စလုံးပြင်ဆင်လိုတဲ့သဘောထားတူညီနေတာမတွေ့ရပါဘူး။ကြောက်တာမအနေနဲ့ကဲခတ်ရရင်အခုဥပဒေကြမ်းပြင်ဆင်ချက်တွေကိုလွှတ်တော်တွင်ဆွေးနွေးမဲခွဲဆုံးဖြတ်သည့်တိုင်85ရာခိုင်နှုန်းကျော်ထောက်ခံပြီးပြင်ဆင်နိုင်မယ့်အချက်တွေ့မြင်ရဖို့ခဲယဉ်ပါလိမ့်မယ်။ဒါပေမဲ့လွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါရလာတဲ့ရလဒ်တွေကိုကြည့်ပြီးဘယ်အင်အားစုကဘယ်အချက်ကိုထောက်ခံတယ်ကန့်ကွက်တယ်ဆိုတဲ့ကိစ္စပေါ်ပေါက်လာမှဖြစ်တယ်လို့အင်အားစုအသီးသီးရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးတကယ့်သဘောထားအမှန်လဲပေါ်ပေါက်လာနိုင်မယ်ဖြစ်ကြောင်းပါ
ဥစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းနှလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုဖိတ်ခေါ်ပါရစေရှင
်။ Russia ကမြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးသဖြင့်ရွေးကောက်ပွဲတရကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချိုးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးရွေးကောက်ပွဲကြီးဖြစ်မှာပါရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်မှုလိုတာတွေစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြဖို့ထားမယ်ဆိုရင်ဒိုင်းရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် production တွေကိုကြိုးစားပါတယ်ခင
်ဗျ။အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးမရေးသနာကျော်စီစဉ်တင်ဆက်ထားတဲ့ချစ်သူများနဲ့အထူးစီစဉ်တေကန်နာကိုလည်းနားဆင်ကြရအောင်ပါရှင်။
မချာနေရဲ့ဖြူရောင်နေနေရဲ့တကယ်လေးဆလုံးပါလေသူလေးလေးရဲ့ရှင်တိတ်ကောင်းနေ
မေရမမပုံနေလေမြင်ရင်ထွက်လာလေကိုပြောက်သွားတိုင်းလေငါကနေစလေးပါပဲနေတော့ခက်တာခဏတာငါချင်းနေနေတယ်မာတဲ့တလုံးမေ
မာမာမာနာမလဲဘူးမသိခြင်းဘူးအလုံးမရှိလို့ပြေဖို့
မင်္ဂလာပါရှင်။ပြီးခဲ့တဲ့တောက်ကြာဖေဖော်ဝါရီလ14ရက်နေ့က Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်တာမလို့လူမှုကွန်ရက်တွေပေါ်မှာတော့ချစ်သူတွေအချင်းချင်းပြီးတော့ချစ်တဲ့ခင်တဲ့သူတွေကြားမှာ online ကနေပြီးတော့အ ਨੇ စုံအသေးပုံလေးတွေပေးတာ၊ပန်းလေးတွေပေးတာတွေ့ရမှာထင်ပါရဲ့နော်။အဲ့ဒီကခရီးရန်အယူဆကဆင်းသက်လာတယ်ဆိုပေမဲ့ချစ်ချင်းမြတ်တာကိုအတိအမှတ်ပြုတဲ့နေ့မလို့ကမ္ဘာနေရာအနှံ့အပြားမှာ Valentine's Day ချစ်သူများနေ့ကိုပါဝင်ပြီးတော့ဆင်နွှဲလာကြတာပါ။ဒါကြောင့်ကျမလည်း VOA ပရိသတ်တွေနဲ့ချစ်သူများနေလုံးလေးလိုင်းပေါ်ကနေပြော Valentine's Day ကိုဆင်နွှဲကြပါလိမ့်ရှင်။ Valentine's Day အမတ်တရားဒေးတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချစ်ရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရချစ်သူတစ်ချင်လေးဖွင့်ပေးပါလို့တောင်းလာပါတယ်။သူ့ကိုအရန်ချစ်ပါတယ်။အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ။ VOA ကအကူအမတွေ Valentine's Day မှာပျော်ရွှင်ပါစေနော်တဲ့။ဟုတ်ကဲ့ပါရှင်။စုစုတယောက်လေးချစ်ရတဲ့သူစီကချစ်ချင်းမြတ်တရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါရစေ
။မင်းကနာချစ်တာအကန့်တတော်ရှိဘူးကွာ။ဒါကိုမေလေးယုံကြည်ပေးစမ။
သောရရှင်တယောက်ကချစ်သူများနေတွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့။တောင်ကုန်းမြို့မှာနေတဲ့မတဲစုအောင်ကိုကျွန်တော်ထက်ဆိုင်မင်ဂတိပေးပါတယ်လို့ပြောလာပါတယ်။ဖြိုးကြီးနဲ့ရှင်ဖုံတည်ဆူထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးထုံးလွှင့်ပေးပါတယ်။ဟိုးရင်တွေကနားထောင်ခဲ့ရတဲ့အချစ်တခြင်းဟောင်းလေးအချစ်တခြင်းကောင်းလေးဖြစ်ပါတယ်နော်။အခုဖြိုးကြီးနဲ့ရှင်ဖုံပြန်တည်ဆူထားတဲ့ကဘာအပြင်ဘက်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ကြပါစို
့။多少没吃个饭饱，来么拉回，可以再来一大包，地上也没吃的吧的，土家的得啥包，就是那点要喂瓜也贵，三家的一大包。
One day.
Valentine's Day ချစ်သူများနေရာချစ်သူဆုံးနေ့ကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်နွှဲတာမဟုတ်ပါဘူးနော်။ကမ္ဘာတစ်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရာအနောက်တိုင်းယဉ်ကျေးမှုခရီးရန်အယူဆဖြစ်တယ်ဆိုပြီးတော့ပြည်ပကန့်တက်မှုတွေရှိလာပါပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီလ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနေ့ကအချင်းစာရိတ်တာကိုပြက်ပြားစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပိတ်ပင်မှုအဆုံးဖြတ်ချက်ချထားပါတယ်။ Indonesia နဲ့ Saudi Arabia နိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပိတ်ပင်ထားပါတယ်။ချင်းမြင်တဲ့စမီးဒေတာကချစ်ရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်း Royal ဆိုပြီးတော့သချင်းတောင်းလာတဲ့သောရဆင်ကတော့ဇော်ပိုင်နဲ့မေခလာဇုံရဲတည်ဆူထားတဲ့အဲ့ဒီလောက်တောင်ချစ်ရသည်ဆိုတဲ့သချင်းလေးလွှင့်ပေးပါဗျို့ရေတဲ့။မေခလာရဲ့တခြင်းဟောင်းလေးကိုဇော်ပိုင်းနဲ့ပြန်တွဲပြီးတော့တည်ဆူထားတယ်။အဲ့လောက်တောင်ချစ်ရသည်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ရအောင်ပါနော今天我把随便当了的 Maria Alam 我了接下来的对阿龙的 Valentine's Day 这次面的 Amadia 你打的来上巴拉巴里今天这次刚买了一对的钱当进了吧水土也七十岁的钱里讨论别吧都过烟的压迫烟乱的吧没表来的七天的七年来吧是吧都地在这嘛里ကျွန်တော်နာမည်ငိမ့်အောင်ပါပလဲမျိုးကပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးတွေရွှေထူးရဲ့အချစ်စစ်ဆိုတဲ့တခြင်းလေးတောင်းဆိုလာပါတယ
်ကျွန်တော်ဆိုမှငါနဲ့မင်းမိုင်းတွေရထောင်ချီဝေလုံးနေတော့လေမထူးစမ်းဘူးချစ်စေမရင်ခက်ရှိပြေတော့နာလေရင်ဖြစ်တယ်
အပြာစုမှာအမှတ်တရနှုတ်ဆက်ကပြထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card ကုမ္ပဏီကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီး Valentine's Day ကပြတွေထုတ်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝေရန်နာအပါဝင်ဒီကပြတွေပန်းကြီးတွေအတွက်သုံးဆွဲတဲ့ငွေကလက်ဝေရန်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ $4,300 ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာ $2,000 နောက်ပြီးတော့ကပြားရဲ့ဝယ်ယူမှုပတ်စံကဒေါ်လာ $10,000 ရှိပါတယ်လို့ American လက်လီအယောင်းဝယ်သမတ်ကစီးရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစီးရင်စရာကိန်းကနေအရာစီးပွားရေးကိုလည်းအထောက်အကူပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ delay ထုံးစံပဲဖြစ်ပါစေဂျွာကြီးတူရွာလူမျိုးဆက်ဆက်နှီးကက်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေတယ်မလို့ Valentine's Day ချစ်သူများနေ့ကိုဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ
်
ပြောင်းလဲကိုရောက်နေတဲ့ Ray ခင်ငင်းတွေအတွက်တခြင်းလွှင့်ပေးပါလို့မိုင်းဆိုတဲ့သွားရှင်တောင်းလာပါတယ်သူ့ကိုအရင်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်သူတရတာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ view အရင်ပျော်စရာကောင်းတဲ့တည်င်းလေးပါပဲ ဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရင်ကြိုက်နှစ်သက်ပါတယ် VOA အဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ် VOA ပရိသတ်တွေအားလုံးရော VOA ကိုနားမထောင်တဲ့သူတွေကိုပါဒီကမ္ဘာပေါ်မှာမုန်းတိမှုတွေကိုအချက်နဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချက်တချင်းလေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချက်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်ကျမကတော့ရရှင်နေအားလုံးအတွက်ဇုံတွေတချင်းလေးတစ်ပုဒ် Valentine နေ့တေးလက်ဆောင်ပါကြပါရဲ့ရှင်။မျိုးချုံမြိုင်နဲ့ train တော်ဖို့တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်းလေးကိုတော့ရရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော်
။မိုးလေးဖွဲ့ရုံတည်ရတယ်။ညနေတဲ့ပြင်းတကားစီပဲ
Valentine နဲ့မေတ္တာဒေးလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မေတ္တာဒေးလက်ဆောင်ပါခြင်းနဲ့အမှတ်တရစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VOA email လိပ်စာက bambi@voanews.com ဖြစ်ပါတယ် Facebook က VOA ပရိသတ်အနေနဲ့တော့ VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမှတ်တရစကားလေးတွေလာပြောထားနိုင်ပါတယ်ရှင်ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပေးဖို့မမေ့ပါနဲ့နော်ချစ်ချင်းရဲ့နဲ့နေလေထဲမှာတင်းပြန့်ထုံပါစေ
မေတ္တာကြောစီစဉ်ထုတ်လင်းပေးခဲ့တဲ့ချစ်သူများနဲ့အထူးအစီအစဉ်ကဏ္ဍဖြစ်ပါရဲ့ရှင်ဒီကဏ္ဍကိုတင်းင်းလာနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်အခုမတ်လိမ်မာနဲ့ကိုငင်းချန်တို့ဒီစီစဉ်တက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဇပွဲထိုးတဲ့စစ်ရုပ်အစ်စ်ကလေးတယောက်ရောက်နေပါတယ်။ခင်မီယာလို့ခေါ်တဲ့စစ်ရုပ်ကလေးဟာ fast food အမြန်ရအစားအသောက်ဆိုင်တစ်ခုမှာဇပွဲထိုးနေတာပါ။ဒီစစ်ရုပ်ကိုဂျပန်နိုင်ငံကတီထွင်တာဖြစ်ပြီးစစ်ပွဲတွေပဋိပက္ခတွေဖြစ်ပွားတဲ့နိုင်ငံကလူတွေအတွက်စိတ်ဝင်စားစရာဖြစ်နေတာပါ။လူငယ်နောက်မျိုးဆက်တွေအနေနဲ့ဒီလိုစစ်ရုပ်တီထွင်မှုကိုမြင်တွေ့ပြီးစိတ်ဝင်စားလာစေဖို့ရည်ရွယ်တယ်လို့ဆိုင်ပိုင်ရှင်ဖြစ်သူမိုဟာမက်ရာဖီရှာဇက်ကပြောပါတယ်စိတ်ရုပ်ကလေးထင်မီယာဟာမိဖို့ဆောင်ကနေစားသုံးသူတွေစီကိုအစားအသောက်တွေယူလာတာဖြစ်ပြီးသူသွားမဲ့လမ်းကိုလည်းစီစဉ်ရေးဆွဲထားပါတယ်အာဖဂန်မှာအခုလိုစိတ်ရုပ်စပွဲတို့အသုံးပြုတာပထမဦးဆုံးဖြစ်ပြီးတော့နိုင်ငံရဲ့နည်းပညာဝန်ကြီးကလည်း အခုလိုနီးပညာတိုးတက်အောင်ကူညီမယ်လို့ပြောပါတယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့ကလမ်းနေပေါ်မှာထွေးထားတဲ့ PK Ray ပေါ်မှာပကြီလိုက်ဆွဲနေတဲ့ပကြီဆရာတယောက်အကြောင်းကိုတင်ပြပါမယ်အသက်58နှစ်အရွယ်ရှိပြီဖြစ်တဲ့ဘန်ဝီလ်ဆန်ဟာပြီးခဲ့တဲ့15နှစ်အတွင်းလမ်းဘေးမှာထွေးချခဲ့တဲ့ PK Ray ကိုဆေးရောင်လိုက်ချယ်ပေးနေတာပါဒါထူးဆန်းတဲ့ဝါသနာတစ်ခုတည်းမကပဲအနုပညာတစ်မျိုးဖြစ်တဲ့အပြင်ပြန်လဲအသုံးပြုတဲ့နီလန်းတစ်ခုလည်းဖြစ်ပါတယ်သူ့လက်ရပကြီးတွေဟာငွေအခြေစည်းလေးတွေထက်နည်းနည်းပဲကြီးပြီးတော့လန်ဒန်မြို့ကလူကူးတံတားတွေပေါ်နဲ့အနီးနားပတ်ဝန်းကျင်တွေမှာတွေ့နိုင်ပါတယ်နာမည်ကြီးဖျားချောင်းပုံလေးတွေကိုပကြီးအဖြစ်ရေးဆွဲသလိုစိတ်တဆပကြီးပုံလေးတွေကိုလည်းသူကရေးဆွဲတာပါသူ့ရဲ့လှုပ်ဆောင်ချက်ကြောင့်သူ့ကိုချူးဝင်းကန်မန်လို့ပြီးခဲ့လူသားလို့လည်းနာမည်ပေးထားပါတယ်ခင်ဗျာ
ရုရှားနိုင်ငံက French Bulldog တွေတကောင်ဟာလူတွေလိုစကိတ်စီးပြနေပါတယ်။ဒီ၅နှစ်သားခွေးမလေး Sonya ဟာ Ural တောင်တန်းက Chelyabinsk မြို့မှာနေထိုင်တာပါ။ဒီခွေးမလေးဟာငငယ်ကလေးကစကိတ်စီးဖို့ကိုစိတ်ဝင်စားတာဖြစ်ပြီးပါရှင်ဖြစ်သူ Dimitri ရဲ့တိုက်ခန်းထဲမှာပတ်စည်းနေခဲ့တာပါ။ Sonya လေးဟာစကိတ်စီးရတာကိုကြိုက်လွန်တဲ့အတွက်သူ့ကိုစကိတ်ကစားခွင့်ခေါ်သွားရပြီးသူ့အတွက်တီးတက်စကိတ်ဘုတ်တသက်ပါဝယ်ပေးထားပါတယ်။ဒီခွေးမလေးကိုတီးတက်လေးကျင့်စရာမလိုပဲသူ့အလိုလိုတဘာဝအလျောက်စီးတက်သွားတာလို့ပိုင်ရှင်ဖြစ်သူကပြောပါတယ်အလွန်အကျွလေးကျင့်ရင်ခွေးမလေးခြေထောက်တွေလက်တွေဒဏ်ရာရသွားမှဆိုးတဲ့အတွက်ဒီမီထရီဟာသူ့ခွေးကလေးကိုတပတ်တစ်ခါနှစ်ခါလောက်ပဲစကိတ်ကွင်းကိုခေါ်သွားပါတယ်ဒါပေမဲ့အဲ့ဒီလိုသွားရတဲ့အချိန်ကျရင်ခွေးမလေးဟာစိတ်လှုပ်ရှားပြီးတခြားသူတွေရဲ့စကိတ်ဘုတ်တွေကိုလိုက်ကိုက်နေတယ်လို့ပိုင်ရှင်ဖြစ်သူကပြောပါတယ်ရှင်
မတ်လိမ္မာနဲ့ကိုငင်းရတ်တို့စီစီတက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုခုလိုတင်းငွေနေနေညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ဖူရီကနေအခုအတန်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တရုတ်စိုးရွားဘက်ကတုံ့ပြန်တဲ့နေရာမှာတရုတ်သမ္မတရှီကျင်းပင်ဟာစောပိုင်းကနေကပါဝင်ခဲ့တယ်လို့တရုတ်စိုးရွားဘိုင်းမီဒီယာကစနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။သမ္မတရှီကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကာကွယ်ထိန်းချုပ်ဖို့လုပ်တဲ့နေရာမှာလူတွေထင်ထားတာစောပြီးတော့လုပ်ခဲ့တာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဖေဖော်ဝါရီ3ရက်နေ့ကသူပြောခဲ့တဲ့မိန့်ခွန်းကိုတရုတ်မီဒီယာကဖော်ပြခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအပေါ်မှာအာဏာပိုင်တွေဘက်ကကင်တွေဖြည့်ရှင်းပုံနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေဟာအကြီးအကျယ်ဝေဖန်ခံနေရတာဖြစ်ပါတယ်တခွဲကအတီးပြည့်ချက်တွေရကဘာဝတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ9580ရှိပြီးတော့ဒီထဲကအများစုဖြစ်တဲ့9054ယောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကစနေနေ့နောက်ပိုင်းမှာကြေညာလိုက်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့အနီးယိုကိုဟာမာစိတ်ခံမှာတိကျခွဲစိုက်ကတ်ထားတဲ့ Diamond Princess ဇိမ်ခံသင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားသူ355ဦးရှိသွားပြီဖြစ်တယ်လို့ဂျပန်နိုင်ငံကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှကြေညာလိုက်ပါတယ်သင်္ဘောပေါ်မှာပါတဲ့အမေရိကန်နိုင်ငံသားခီးတဲ့တွေကိုလေရင်လွတ်ပြီးပြန်ခေါ်မယ်လို့အမေရိကန်ဆိုရတောင်းဝန်ရှိသူတွေကပြင်ဆင်နေတော့မှာပဲအခုလိုကူးစက်တဲ့အရေးအတွက်တိုးလာတာဖြစ်ပါတယ်ဟောင်ကောင်ကတချို့ဆောက်အုံတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့သူတွေကိုတိကျခွဲထုတ်ပြီးထားတဲ့နေရာတွေလှုပ်လာတဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့ဟောင်ကောင်ဒေသခံရာပေါင်းများစွာဟာဒုတိယမြောက်နေ့အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီနေ့မိုးရေရွာနေတဲ့ကြားမှာကပဲဆန္ဒပြတဲ့သူ100လောက်ဟာဖူတန်ခရိုင်လမ်းတွေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။မနေ့ကတနင်္လာနေ့မနေ့ကအစီအစဉ်တွေကိုမြမစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့ကနေနားဆင်နိုင်ပါတယ်။ VOE သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of